ကချင်ပြည်နယ်စင်ဘုံမြို့နားမှာတနင်္လာနေ့ကတပ်မတော်နဲ့ဖြစ်တဲ့တိုက်ပွဲကြောင့်အရသားနှစ်ဦးမိုင်းထိပြီး KIA ရဲဘော်နှစ်ယောက်ပျောက်ဆုံးနေတယ်လို့ KIA ပြောခွင့်ရကပြောပါတယ်။ဒါဟာဒီနှစ်အတွင်းကချင်ပြည်နယ်မှာပထမဆုံးတိုက်ပွဲဖြစ်ပြီးနောက်ထပ်ဆက်ဖြစ်တာတော့မရှိဘူးလို့လည်းပြောပါတယ်။ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့။ဆိုရတပ်မတော်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီးအပြည့်ရကျင်းပခဲ့တဲ့နောက်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေငြိမ်သက်နေခဲ့ရာကဒီလ14ရက်နေ့မှာတော့ပထမဆုံးအကြိမ် KIA ကချင်တပ်ဖွဲ့နဲ့ထိတွေ့မှုဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။တိုက်ရင်ကကျွန်တော်လူ့ဆန်နေနေတဲ့မှာကျွန်တော်တပ်တွေလည်းနေနေသွားတဲ့အချိန်မှာပေါ့နော်။ကျွန်တော်ကဝန်ထမ်းတွေပေါ့။ချားနေလို့အရင်ကဒီရှစ်တန်းကကင်းပေါ့ post home ပြန်မှာခဏထားတယ်တဲ့။အထားရဲ့အချိန်မှာဟိုစင်ပေါ်ကပေါ့လေ။တမတော်ကခလာရဒီလေးပြပေါ့။သူကယူအတာကြီးကိုလမ်းပြခိုင်းပြီးမှအတော့ဝါးပြီးမှပြတယ်လို့တတိယအဲ့လိုထွက်ပါတယ်။သူတို့ဂျုံသားနဲ့အဲ့လိုရပါတယ်။သူတို့အဲ့ဒီယူအတာနဲ့ဦးရတော့သူတို့လုံချုံရေးမိုင်းပေါ့နော်။တော့ကိုချီမာမမကိုကဟိုမြစ်နာမပါခါသေးရုံမှာသေးရုံတက်တယ်ဆိုတဲ့တတိယကျွန်တော်ဆက်ပြီးမှဆုံသမ်းရရှိပါတယ်ခင်ဗ
ျ။ဆက်လက်ပြီး KIA ရဲဘော်တွေပျောက်ဆုံးနေကြောင်းလဲအခုလိုပြောပါတယ်။
ကျွန်တော်ကဖြားနေတဲ့တရားဝါတော့ညောက်သားပြီးမှကြာနေသူ့ကိုကြည့်နေရဲ့ရေမောတို့ကတော့အခုတည်းကထွက်မလာဘူးလို့တင်းကြတယ်လို့ရပါတယ်ဒါပေမဲ့အဲ့ဒီနဝဘယ်ရောက်သွားလဲညောက်သားပြီးသားတမတော်ကဒီမှာလက်ကမ်းရောက်သွားတာဆိုတော့ဒီကဖွဲ့ချလို့မရဘူးခင
်ဗျ14ရက်နေ့နောက်ပိုင်းမှာတိုက်ပွဲမရှိကြောင်းနဲ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးလိုအပ်ရင်နှစ်ဖက်ဆွေးနွေးသွားမှာဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ဟုတ်ကဲ့ဘာမှမဖြစ်ဘူးအားလုံးကပြပြင်းနေဖြစ်ပါရဲ့အခုဒီမနေ့ပိုင်းမှာအဲ့ဒီအောက်ချက်တည်းနေဒီမနေ့ပိုင်းမှာတက်လာလေလေအခုဆက်ပြီးတော့ပြောရလို့ရှိရင်တော့ဆွေးနွေးမှာပေါ့အခုလို့ဆယ်တော့ဆွေးနွေးတာမရှိဘူးခင်ဗ
ျတမ်ဘော်ဒရင်မှန်ပြန်ကြားရေးအဖွဲ့အတွင်ရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ထိတွေ့မှုသာဖြစ်ပွားခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာလည်းထပ်မံမဖြစ်ကြောင်းအခုလို့ပြောပါတယ
်အဲ့ဒီကျွန်တော်တို့ဆက်လျက်နေလားမသိဘူးအဲ့တော့ဆက်ရက်ဖိုက်ထားပါစီအဲ့ဒီစင်ကိုစီပါကျွန်တော်ပြည့်စုံနေပြီပါဘူးICIC ကဒီလို5ရောက်တက်တဲ့ခြေတွေ့မှုဖြစ်တယ်သူတို့က5ရောက်ကတက်ကြဖြောင်းလာတာကိုစစ်ကတ်အားကြီးတယ်7မိနစ်လောက်ခြေတွေ့မှုဖြစ်သွားတာဖြစ်တာတက်ကြလို့တော့ခေါ်လို့မရပါဘူးခြေတွေ့မှုတော့ခဏပဲဖြစ်သွားတာကြီးတယ်ဒါပဲရှိပါကျန်တဲ့ရက်တွေမှမဖြစ်ဘူ
းဒီလအတွင်းမှာ KIA အပါအဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့နဲ့အစိုးရအကြားမှာနှစ်ဖက်အပြည့်ရရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိနေပါတယ်